မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပထမဗဟိုကော်မတီအထမအကြိမ်အစည်းအဝေးကိုရန်ကုန်မြို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်မှာမနေ့ကစတင်ကျင်းပတာဖြစ်ပြီးပါတီခေါင်းဆောင်တွေထဲကဦးဝင်းထိန်ဦးညံဝင်းနဲ့ဦးဟန်တာမြင့်တို့ကဒီနေ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်ငင်းငယ်လုပ်ငန်းစဉ်ဟာကြောင်းမယ်လို့ NLD ဗဟိုကော်မတီဝင်ဦးဝင်းထိန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်နောက်လာအောင်မယ်ထုတ်ထပြစမကြာလာကြီးရလို့မအောင်မင်းကြာဖို့ကြာမှာအဲ့ဒါရေးချိုင်းနဲ့ပတ်သက်လို့ဆုတ်သွားတာမဟုတ်ဘူးဆက်တဲ့စူးစမ်းနေလို့သာလေပထမဒုတိယတတိယခုနကဦးညောင်ဝင်းရှင်းလင်းပါသွားပြီကျွန်တော်တို့ဒုတိယပင်လုံးညီလာခံမှာနိုင်ငံရေးစီးပွားရေးလူမှုရေးနောက်မီယာနဲ့တရားစရက်ရေးအားလုံး38ချက်ရသွားပြီအဲ့38ချက်ထဲမှာအဓိကကနောက်နာကမှာဒီမိုကရေစီကိုအခြေခံတဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုတာကိုလက်နက်ကင်ဖွဲ့စည်းတဲ့လက်ခံတဲ့လည်းလည်းမဟုတ်ပဲနဲ့ဒီတိုင်းရင်းသားပါတီရဲ့လက်ခံနဲ့ကျွန်တော်လွတ်တော်မှာပါတဲ့နိုင်ငံရေးပါတီရဲ့လက်ခံနဲ့အဓိကတက်မတော်ရဲ့လက်ခံ
နဲ့ဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပမဲ့တတိယအကြိမ်မြောက်27ရာစုပင်လုံးညီလာခံမှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ထိုးမဲ့အဖွဲ့တွေရှိလာမယ်လို့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးသတင်းမီဒီယာတွေရဲ့မေးမြန်းချက်ကိုဦးဝင်းထိန်ကပြန်လည်ဖြေကြားခဲ့ပါတယ်။အစည်းအဝေးဆုံးဖြတ်ချက်6ချက်ကိုဗဟိုကော်မတီဝင်ဦးညော်ဝင်းကသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်
။ပါတီစည်းကမ်းချင်းချင်းရေးအဖွဲ့အစင်းစင်းကိုပြန်လည်ဖွဲ့စည်းမည်။နံပါတ်5ဗဟိုကဖွဲ့စည်းသောလုံမအဖွဲ့များကိုပြန်လည်သုံးသပ်ပြီးဖြည့်စည်းမည်။နံပါတ်6ကစစ်ဘေးရှောင်ပြည်သူများကိုတန်နိုင်သမျှအပမုံကူညီဒါရီကကျွန်တော်တို့အဆုံးဖြတ်ချက်ဖြစ်ပါတယ်။တော့ရှင်းလုံးငန်းစဉ်နဲ့ပတ်သက်ပြီးတော့နံပါတ်1ဒုတိယအကြိမ်ပါတီညီလာခံကျင်းပရန်ဥပဒေ။နံပါတ်2အမျိုးသားဒီမိုကရေစီအဖွဲ့ချုပ်၏လှုပ်ရှားမှုများအချိန်နှင့်တည်ငြိမ်ထောက်ပြနိုင်ရန်ဆောင်ရွက်မည်။နံပါတ်3ကရာပြတ်ရေကောက်ဝဲအောင်နိုင်ရေးကိုဥပဒေ။
ရှမ်းပြည်နယ်မြောက်ပိုင်းကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေကိုကူညီမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဦးညော်ဝင်းကပြောပါတယ်။ပါတီစည်းကမ်းထိန်းသိမ်းရေးတွေနဲ့ပတ်သက်ပြီးတိုင်ကြားမှုတွေကိုစုံစမ်းသိရှိပြီးတာနဲ့ပြင်းပြင်းထန်ထန်အရေးယူသွားမှာဖြစ်တယ်လို့အခုလက်ရှိအချိန်မှာတိုင်ကြားစာပေါင်း400လောက်ရှိနေပေမဲ့200နီးပါးကိုသာအမှန်တကယ်စုံစမ်းစစ်ဆေးဖို့လိုအပ်တာဖြစ်တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးဦးညော်ဝင်းကအခုလိုပြောပါတယ်။
ကျွန်တော်ကိုယ်တိုင်ကျလို့လို့ပဲကျွန်တော်ပြောချင်တာကြားရင်ရေးရတော့တကယ်ဒီလိုကတကယ်စုံစမ်းစစ်ဆေးဖို့လိုအပ်တာ200လောက်ရှိတယ်။တကယ်စုံစမ်းစစ်ဆေးလိုက်တဲ့အခါမှာဆက်လက်ဆောင်ရွက်ဖို့လိုမလို့ဆိုတာအဲ့ဒီခါကျမှဆုံးဖြတ်လောလောဆယ်ကျန်နေရောညော200ပေါင်းလို့ရှိတယ်
။ဝင်းကြီးတာဝန်ကလည်းနှုတ်ထွက်ပေးဖို့ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌထံတိုင်ကြားခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်စီပင်တာယာရေးဝင်ကြီးဦးမင်းအောင်ကသူ့အပေါ်ဆွဆွဲချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေအရဖြည့်ရှင်းထားတယ်လို့ပြောပါတယ်။ဦးမင်းအောင်ဟာဥပဒေအရပေးအပ်ထားတဲ့တာဝန်တွေကိုကြေပြွန်အောင်မထမ်းဆောင်တာကြောင့်နိုင်ငံတော်နဲ့ပြည်သူတို့ရဲ့အကျိုးစီးပွားကိုထိခိုက်တယ်ဆိုပြီးတာဝန်ကလည်းရက်စဲပေးဖို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်18ဦးကပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကပြည်နယ်လွှတ်တော်ဥက္ကဋ္ဌထံတိုင်ကြားခဲ့တာတည်းရှိပါတယ်။ဒီကိစ္စရပ်တွေဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့ညီညွတ်မှုရှိမရှိကိုပြည်နယ်အစိုးရအဖွဲ့ကနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးထံတင်ပြထားပြီးအဆုံးဖြတ်ရရှိတဲ့အချိန်ထိစောင့်ဆိုင်ပေးဖို့ပြည်နယ်ဝန်ကြီးချုပ်ဦးညွတ်ဘူးကပြည်နယ်လွှတ်တော်ဥက္ကဋ္ဌထံအကြောင်းကြားစာပေးပို့ထားတယ်လို့သိရပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပထမဗဟိုကော်မတီအထမအကြိမ်ပုံမှန်အစည်းအဝေးကိုနိုင်ငံတော်သမ္မတဇနီးဒေါ်စုစုလွင်ပါတီဗဟိုကော်မတီဝင်တရာကျော်အရန်ဗဟိုကော်မတီဝင်တွေပြည်နယ်တိုင်းအလုံးမှုဆောင်ဥက္ကဋ္ဌတွေလွှတ်တော်ဥက္ကဋ္ဌနဲ့ဝင်းကြီးချုပ်40ဦးစုစုပေါင်း128ဦးတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။